ဒီကနေ့ကျန်သက်စာကျင်ဆိုလိုက်တဲ့သမရသည်နဲ့အစိုးရသည်ပေါ်ပြည်သူအသီးသီးရဲ့အမြင်တချို့ကိုတင်ပြပါစေ။အရင်ဆုံးဘကိုးတိုင်းကအမျိုးသမီးတူဦးရဲ့အစိုးရသည်ပေါ်အမြင်ကဒီလိုပါ။အ
စိုးရသည်ပေါ်မှာသူပြောနေတဲ့မြင်ရမယ်ဆိုသူတို့အစိုးရဆိုတာကျမတို့ကအစိုးရလိုက်ရတာပဲလေ။ကျမတို့ပေါ်ဘာမှကောင်းရကောင်းချောင်လုပ်ပေးနိုင်မလို့လည်းကျမယုံကြည်ဦးရှင့်။နောက်ပြီးတော့ငကိုလုံးကစစ်အစိုးရစစ်အာဏာရှင်ဒီရင်တော့ဘောင်းမီနဲ့အုပ်ချုပ်တယ်အခုပုံစံရအုပ်ချုပ်ခဲ့ကျမဒီလိုပဲမြင်တယ်။ဒါမှတိုင်းပြည်ကောင်းအောင်လည်းလုပ်မယ်လို့ကျမမမြင်ဘူးရှင့်။ဒါပြုံးဆိုတော့တို့ဟာ2008နော်အခြေခံဥပဒေဒုထက္ခမှုမပါနဲ့တို့ကတို့လုပ်ခဲ့တယ်။2010ရေကောက်တို့ကတို့လုပ်တယ်လေ။အခုလည်းတို့ကတို့လုပ်တဲ့လုပ်ရရတို့ခဲတို့ကတို့ချိုးတာပဲ။အဲ့တော့ကျမတို့ကတော့ဒါကြီးကိုသိပ်ပြီးတော့အထူးချေချာတယ်။ဟိုဝင်းထဲမှာဝင်းတာလည်းမရှိဘူး။အံ့ဩတာလည်းမရှိဘူး။ဒါပြုံးဆိုတော့သိထားပြီးသားလို့ဒီတစ်ခုပဲဒီ။အဲ့တော့ဒီအစိုးရတက်ဆိုတဲ့ဟာလည်းတို့ကတို့ပဲဒီလူတွေကြံအောင်ထုတ်တာလည်းရှင့်။အဲ့တော့ကျမတို့ဒါကိုစိတ်လည်းမဝင်စားဘူး
။အေးနော်ရန်ကုန်မြို့မှာရှိတဲ့ရှင်းနေကြီးဦးရောဘတ်ဆန်အောင်ကိုအစိုးရအသစ်ပေါ်သဘောထားနဲ့ပတ်သက်လို့မေးကြည့်တဲ့အခါမှာသူကအခုလိုပြောပါတယ်
။ကျွန်တော်တို့အနေနဲ့မြင်တာကတော့ဒီပြည်သူလူထုရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့အခွင့်အရေးတွေကိုခံစား권ရရှိနိုင်မှုအတွက်ကပိုအရေးကြီးတယ်။ဟုတ်နာဝတ္တရဲ့အမိန့်မှနှင်းမြင့်ဆောင် 88 ကလည်းမယုံသိသေးဘူး။နောက်ပြီးတော့အမိတ်ကြီးညာကျဲအမှားရှင်းမြင်းသော88ကလည်းမယုတ်သိမ်းသေးဘူးအဲ့တော့အဲ့ဒီမယုတ်သိမ်းသေးတော့ဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့အခန်းရှင်းမှာပါတဲ့နိုင်ငံသားတွေရဲ့မူလအခွင့်အရေးအခန်းကဏ္ဍဟာဘလို့မှခံစားလို့ရနိုင်မှာမဟုတ်ဘူးဘာဖြစ်လို့လဲဆိုဖွဲ့စည်းပုံအခြေခံဥပဒေပုံမှန်354မှာလက်နဲ့မပါပဲညီညာစွာစုဝေးခွင့်စီတားလက်လက်ခွင့်အသင်းအဖွဲ့တို့မို့အစည်းအရုံးညာဖွဲ့စည်းဆောင်ရွက်ခွင့်ဆိုတဲ့အခွင့်အရေးတွေကခံစား권ကိုရရှိနိုင်မှာမဟုတ်သေးဘူးအဲ့တော့အတိပွဲလေအဟလူရအဟောင်းပဲဘာမှဘာနဲ့သွားတူလဲဆိုတော့ old bottle and new wine ဆိုတဲ့ပုံစံပဲဖြစ်တယ်ထူးခြားလာမှာတော့မဟုတ်ပါဘူ
းအဲဒါပေမဲ့နေပြည်တော်မှာနေတဲ့အရသာတူကတော့အရင်ကစစ်အစိုးရရဲ့ဖိနှိပ်မှုတွေနဲ့ပတ်သက်လို့အခုအစိုးရအသစ်ကိုတင်ပြရင်ဖြည့်ရှင်းပေးမလားဆိုတာမျိုးညှော်လင့်ထားပါတယ်တဲ့
ဒီအစိုးရအသစ်ကတော့ဘယ်လိုကောင်းဆိုတော့ပထမစစ်အုပ်ချုပ်ရေးနဲ့နိုင်စားမယ်ဆိုရင်ပေါ့ဗျာစစ်အုပ်ချုပ်ရေးမှာကြတော့သူတို့ကသူတို့ထိန်းချုပ်ပြီးတော့တိုင်မြတ်တော်မြတ်သူတို့လှုပ်ရှင်တာလှုပ်အဲဒါလို့အဆိုရင်လည်းဟိုချင်းချင်းလုံးရွာတွေဖြက်စီရွာပြင်းနေမဟုတ်ရွာတွေဒီပါဖြက်အဲနောက်တောင်ဘက်ထဲမှာကျွန်တော်တို့လေယာဉ်ကိုတည်ဆိုရင်လည်းစိတ်နေကျွန်တော်တို့ဘလို့ကောင်းလို့မြို့မတပြေကုန်းရဲ့ကုန်းမြင့်ပေးရဟာဆိုလို့ရှိရင်ကြတာထောက်ငန်းနဲ့ရောင်းလာပြီးတော့ကောက်ကွင်းကိုနည်းနည်းစီးဖြက်ပြီးတော့တောင်ကုန်းတွေပါဖြည့်ဖြက်ပြီးရောင်းလာတယ်ตัวปีเดียตัดเลยสรเอาไอ้กองอ่ะเนี่ยว่า50เนี่ยเตียจ้าแล้วสิอะล่ะแล้วပြောတာတော့อุติ้งเฉิงยาวนะหรือပြောတာล่ะแต่เปลี่ยนเนี่ยบ่เลยเจ้าหนูอยู่ตัวมาแล้วเนี่ยเจ้าก็อ่ะสรคือดิซูยะทีเนก็อยู่สรนะเจ้าก็สรตําราเอาใต้ให้เปลี่ยนได้กูอ่ะตัวตัวน่ะตัวโหกบ้าตีมาอยู่อันนี้เนี่ยตัวอ่ะสมมุติที่နိုင်ငံတော့ดีชอบพี่แล้วตําราอีบายเนี่ยตัวအရင်ကမင်းမဲ့စရာပုံစံမျိုးသူတို့လောက်ရှင်လို့လောက်ကုန်ရတော့ပေါ့။အဲတော့အရင်တော့ရှေ့မှာလာလာဓာတ်ပြီးခဲ့တယ်။အကျွန်တော်လက်ဓာတ်ရရတဲ့ရထိုက်တယ်ဆိုတောင်းရင်ရနိုင်နေမယ်လို့လည်းကျွန်တော်တို့ခံမမိပ
ါဘူး။88မျိုးဆက်တောင်းသားများအဖွဲ့ရဲ့ခေါင်းဆောင်တဦးဖြစ်တဲ့ကိုထွန်းမြောင်ကတော့အရင်စစ်အစိုးရကပြည်သူတွေပေါ်ပိတ်ဆို့ထားတာတွေအခုအစိုးရကရုပ်သိမ်းပေးရင်နောက်တစ်ခါနိုင်ငံရေးအကျဉ်းသားတွေအားလုံးလွှတ်ပေးရင်အစိုးရအသစ်ဆိုတဲ့ဂုံပုံးနဲ့ကန့်ညီလိမ့်မယ်လို့ဆိုပါတယ်။
ကျွန်တော်တို့ကတော့ရေဆောင်အစိုးရအဖြစ်လို့မမြင်သေးဘူးဗျာ။ဘာကြောင့်လဲဆိုတော့လူတွေကလည်းအဟောင်းကြီး။နောက်တစ်ခုကမူဝါဒတွေဆိုတာလည်းဒီ2008ဖွဲ့စည်းပုံကလည်းဆက်လာရှင်တဲ့အစိုးရရေးအတွက်ရေးထားတဲ့ဖွဲ့စည်းပုံကြီးဗျာ။အဲ့တော့ဒီမူဝါဒအဟောင်းကြီးပုံမှာလူတွေဟာယူနီဖောင်းနေပြီးတော့အရွက်ဝတ်ချင်းပြီးတော့ဟိုတောင်းနေလိုက်တဲ့ပုံစံအဖြစ်နဲ့ဒီရှေ့ဆိုးရတာဖြစ်တယ်လို့ကျွန်တော်တို့ဒီလိုမြင်တယ်။ဘုပ္ပိမဲ့ဘယ်လိုပဲဖြစ်ဖြစ်ပေါ့နော်။ဟိုပုံစံအစ်စ်ချင်းပြင်းနေလေအမြင့်သားရအစ်စ်ပါကြောင်းရစီဘုတ်တွေကျွန်တော်တို့တွေကတော့ဖြစ်စီကြပါလေအဲ့ဒီအတွက်လည်းတခါရင်အစိုးရအစ်စ်နေနဲ့ဘာကိုပြဖို့လိုရဲဆိုတော့ဒီလူစုရဲ့အချိုးစည်းပွားကိုအမှန်တကယ်ပေါ်ဆောင်နေဆိုတာကိုပြနိုင်ဖို့အတွက်လူလူပေါ်ပိတ်ဆို့ထားမှုတွေကိုရှုပ်သိမ်းပြီးတော့အဲ့ဒါငယ်ငယ်ချင်းတွေအားလုံးချင်းချင်းမရှိရှုပ်ပေးပြီးတော့မြို့ရည်ကြားစီကိုအကောင့်ထဲပေါ်ချင်းကတာရင်အစိုးရအစ်စ်ဆိုတာကိုဒိတ်တွဖွဲ့ဆိုနိုင်နိုင်မယ်လို့ကျွန်တော်တို့အဲ့ဒီလိုပဲဆောင်ရွက်ထားပါတယ်
အခုကြားခဲ့ရတာတွေကတော့အစိုးရအသစ်ပေါ်အလွှာအသီးသီးရဲ့ရှုမြင်သုံးသပ်ချက်တွေဖြစ်ပါတယ်ခင်ဗျာ